အစိုးရနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကကန့်လန့်ထားတဲ့ဒီဒီလာ6ရက်နေ့မြကြီးနားမြို့တွေ့ဆုံဆွေးနွေးရေးအစီအစဉ်ကိုမြန်မာနှစ်သက်9ရက်နောက်ပိုင်းအထိရပ်ပြောင်းဖို့ရှိတဲ့အကြောင်းကချင်လွတ်လပ်ရေးဖွဲ့ KIU ကိုယ်စားလှယ်အဖွဲ့ရဲ့ပြောခွင့်ရသူကဒီနေ့ထုတ်ဖော်ပြောဆိုပါတယ်။အခုလိုရက်ရွှေဆိုင်ရတဲ့အဓိကအချက်ကတော့နိုင်ငံတကာလေ့လာသူတွေစုံစုံညီညီတက်ရောက်နိုင်မယ့်အခြေအနေမရှိတာကြောင့်လို့ပြောပါတယ်။ဒီသတင်းပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကဆက်ပြောပြမှာပါရှင
်။ဟုတ်ကဲ့အစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ KIU ကိုယ်စားလှယ်အဖွဲ့တို့ဟာဒီလ10ရက်နေ့မတိုင်ခင်နောက်တစ်ချိန်ထပ်မံတွေ့ဆုံဆွေးနွေးဖို့ကိုမတ်လ10ရက်နေ့ကတရုတ်နိုင်ငံရွှေလီဆွေးနွေးပွဲမှာသဘောတူထားတာဖြစ်ပါတယ်။ဒီသဘောတူညီချက်အရအစိုးရကိုယ်စားလှယ်အဖွဲ့ဘက်ကဒီလ6ရက်နေ့မှာကချင်ပြည်နယ်မြကြီးနားမြို့မှာတွေ့ဆုံဖို့ကမ်းလှမ်းခဲ့ပေမဲ့အဲ့ဒီရက်မှာတော့ဖြစ်နိုင်ခြေမရှိဘူးလို့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်ကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ဒီ UN ရော US UK ရဲ့တရုတ်နိုင်ငံစုရအနေပြီးတော့ဒီ observer အနေနဲ့ပါဝင်တက်ရောက်ဖို့ဆိုလို့ညှိနှိုင်းထားတာရှိတယ်။တရားဝင်စာနဲ့ရေးတာပြဖို့ပြတာဖြစ်တယ်။ဒါပေမဲ့တချို့နိုင်ငံတွေကနေပြီးတော့ဒီဆွေးနွေးပွဲမှာဟိုစုံစုံလေးလေးအချိန်မီတက်ရောက်ဖို့ဆိုတာတိတ်အဆင်မပြေဘူးဖြစ်နေတယ်။ဟိုဒါကြောင့်မို့ဒီဥအောင်မင်းကနေပြီးတော့အဆူပြုတ်ထားတဲ့ဒီဧပြီလ6ရက်ဆိုတော့အဆင်နဲ့မဖြစ်သေးဘူးဆိုတဲ့အကြောင်းနဲ့ကျွန်တော်အကြောင်းပြန်ကြားစာတော့ကျွန်တော်ရေးလိုက်ပြီခင်ဗျာ။ဒါကြောင့်မို့ဒီနေ့ရက်ကိုတော့နှစ်ဖက်ဟိုပြန်လာညှိနှိုင်းကြမယ်။နောက်ပြီးတော့ဒီနိုင်ငံတကာ observer ကလည်းအားလုံးပြည်ပြည်စုံနဲ့ပါဝင်တက်ရောက်မယ့်အချိန်ကိုယူပြီးမှပဲနောက်ထပ်အချိန်ကိုဟိုထပ်ရွေးချယ်ဖို့ရှိတယ်ခင်ဗျာ။
ဒီလိုရက်ထက်မှရွေးချယ်မယ်ဆိုရင်တော့မြန်မာနှစ်တကူရက်ဖြစ်တဲ့ဒကြံကာလနောက်ပိုင်းမှလာအစောဆုံးဖြစ်နိုင်မယ်လို့ယူဆကြောင်းဦးလာနန်ကဆက်ပြောပါတယ်
။ဆေးရတော်တဲ့တော့မဖြစ်နိုင်တော့ဘူးထင်တယ်ခင်ဗျာ။ဒီဆေးရခိုဘက်ပိုင်းမှဆိုရင်လည်းဒီတီအောင်စုညီချင်းဖွဲ့စည်းလုပ်ငန်းကော်မတီကနေပြီးတော့အချိန်ကတူပေးတိုင်မှမဟုတ်တော့ဘူး။အဲ့ဒီပြီးတဲ့အခါမှာတော့ဒကြံဟိုပြန်ရောက်လာလိမ့်မယ်။ဒါကြောင့်မို့ဟိုကျွန်တော်အထင်တော့ဒကြံပြီးတဲ့နောက်ပိုင်းကြမှာပဲဒီကိစ္စကိုဆက်ပြီးတော့ယူချရမယ်လို့သဘောထားရှိတယ်ခင်ဗျာ။
KIO ဘဟုကော်မတီဘက်ကတော့ကုလသမဂ္ဂအမေရိကန်ဗြိတိန်နဲ့တရုတ်စတဲ့နိုင်ငံတကာလေ့လာသူတွေပါဝင်တက်ရောက်မယ်ဆိုရင်မြန်မာပြည်တွင်းမှာတွေ့ဆုံဖို့ရည်ရွယ်ချက်ရှိပြီးပြည်တွင်းမှာတွေ့ဆုံမယ်ဆိုရင်လည်းမြကြီးနားမြို့ဟာအဖြစ်နိုင်ဆုံးနေရာဖြစ်တယ်လို့ဦးလာနန်ကပြောပါတယ်။ပြီးခဲ့တဲ့လတရုတ်နိုင်ငံရွှေလီဆွေးနွေးပွဲမှာတော့တရုတ်အစိုးရဘက်ကနိုင်ငံတကာလေ့လာသူတွေဖိတ်ခေါ်တာကိုကန့်ကွက်ထားတာလည်းဖြစ်ပါတယ်။ငင်းချမ်းရေးအကျိုးတော်ဆောင်တဦးဖြစ်တဲ့ဦးလာမောင်ရွှေကလည်းKIO ဘက်ကဒီလိုရက်ရွှေဆိုင်နဲ့ဆိုတာဟုံးမှန်ကြောင်းအတိအပြုပြောဆိုပြီးဒီရက်ရွှေဆိုင်တာဟာတကြံကာလနောက်ပိုင်းအထိရောက်ရှိနိုင်ကြောင်းပြောပါတယ
်။ရက်ရွှေတော့နှစ်ဖက်ကျွန်တော်တို့ညှိနှိုင်းပြီးမှပဲရက်တော့တင်ပါပါခင်ဗျ။ဒါပေမဲ့ကျွန်တော်ထင်တာကတော့ဒီကျွန်တော်တို့ရဲ့မြန်မာနှစ်တကူဂျုံပေရဲ့ကရှိတာကိုရှိတဲ့တော့ဟိုဒီဂျုံပေရဲ့ရှိပြီးမှပဲဖြစ်ဖို့ကတော့ပုံများမယ်လို့ထင်ပါတယ်။
KIO နဲ့ဦးအောင်မင်းခေါင်းဆောင်တဲ့ငင်းချမ်းရေးကိုယ်စားလှယ်အဖွဲ့ဟာဒီနှစ်ဖေဖော်ဝါရီလဆန်းတရုတ်နိုင်ငံရွှေလီမြို့ဆွေးနွေးပွဲမှာနှစ်ဖက်တက်တွေအကြစီးရေးအရှိန်လျှော့ချဖို့သဘောတူခဲ့ပြီးတဲ့နောက်ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဟာတည်တည်တသာယုံနေခဲ့ပါတယ်။ဒါပေမဲ့စီးရေးအရာတင်းမာမှုတွေကတော့ရှိနေဆဲဖြစ်တယ်လို့ဦးလာနန်ကအခုလိုပြောပါတယ်
။တရုတ်နိုင်ငံမှာတည်တာတော့ဒီဖေဖော်ဝါရီ၄ရက်နေ့ပေါ့ဗျာ။အဲ့ဒီကနေပြီးတော့ဒီမနေ့ကချီတော့တိုက်ပွဲပေါင်းအလုံးက29ကြိမ်ကတော့ရှိသေးတယ်။သူတည်ဆုံမှုနောက်ပိုင်းမှာတော့တိုက်ပွဲတွေကတော့ရည်အတွက်တော့ညော့လာတယ်။ဒါမဲ့ရှေ့သားမြန်မာပြည်မှာစစ်နေတဲ့ပြည်မှာအခြေအနေကတော့တင်းမာနေသေးပါပဲ။မနေ့ကတော့တပ်မဟာလေးလက်အောက်ခံတိုက်ရင်ကိုဒီကမှာတိုက်ပွဲတွေဖြစ်သွားတယ်။သူတို့တိုက်ရင်ကိုရဲ့ရှေ့သားစားနေမှာစစ်ရစီတောင်းနေပြီးတော့၃ချောင်းလာပြီးတော့ထူးစစ်ဆင်တာမျိုးလုပ်တယ်။ဒါမနေ့ကဖြစ်တဲ့စင်ကတော့မနေ့ပိုင်းစင်နာခွဲနေပြီးတော့ညနေပိုင်း9နာရီခွဲထိဆိုတော့ဒီသတော်မှာဖြစ်တဲ့တိုက်ပွဲထဲမှာတော့ချိန်ကြာတဲ့တိုက်ပွဲလို့တော့ပြောရမယ်ခင်ဗျာ။
ဒီလိုတိုက်ပွဲတွေဖြစ်ပေါ်တာလုံးဝရက်ဆိုင်မှုဆိုရင်အရင်ဆွေးနွေးပွဲမှာသဘောတူထားတဲ့ရှေ့တန်းနယ်မြေမှာလေးလာစောင့်ကြပ်ရေးရုံးတွေဖွင့်လှစ်ဖို့ဆိုတာကိုလက်တွေ့အကောင်အထည်ဖော်ဖို့လိုအပ်နေပြီးလာမယ့်ဆွေးနွေးပွဲမှာလည်းဒီအချက်ကိုအလေးထားဆွေးနွေးသွားဖို့ပြင်ဆင်ထားတယ်လို့ဦးလန်းနန်ကပြောပါတယ်။ KIO နဲ့အစိုးရတပ်ဟာ1994ခုနှစ်ကနေ18နှစ်ကြာအပြည့်အခရက်ဆဲထားပြီးတဲ့နောက်2011ခုနှစ်ဇွန်လမှာတိုက်ပွဲတွေပြန်လည်စတင်ခဲ့တာဟာအခုဆိုရင်နှစ်နှစ်နီးပါးကြာမြင့်လာပြီဖြစ်ပါတယ်။ဒီစစ်ပွဲကာလအတွင်းမှာတော့ကချင်ပြည်နယ်ကဒုက္ခသည်ပေါင်း3000ကျော်ဟာအိုးအိမ်စွန့်ခွာပြီးထွက်ပြေးနေကြရတာဖြစ်ပါတယ်။